ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ဝိုက်ကိုနှစ်ပေါင်း60အတွင်းအဆိုးအဝါဆုံးတိုက်ဖုန်းမုန်တိုင်းကြီးအခုကျွန်တော်တို့သတင်းပြညာနေတဲ့အချိန်မှာပဲစတင်ဝင်ရောက်တိုက်ခတ်နေပါပြီ။ဟာဂီဘီမုန်တိုင်းဟာဒေသစံတော်ချင်းစနေညပိုင်းမှာတိုကျိုမြို့အနောက်တောင်ပိုင်းကနေကုန်းတုံပိုင်းကိုစတင်ဝင်ရောက်တာဖြစ်ပါတယ်။တိုကျိုမြို့နဲ့အနီးတစ်ဝိုက်တွေမှာမိုးရေချိန်အနည်းငယ်ရှိလောက်တဲ့အထိမြင်းထားသည့်မိုးရွာသွန်းမယ်လို့ဂျပန်မိုးလေဝသဌာနကသတိပေးထားပါတယ်။ရှီဇိုကုအရက်ကိုမုန်တိုင်းမဝင်ရောက်ခင်ကလေးမှာပဲတိုကျိုမြို့ကပင်လယ်ပြင်ကိုဗဟိုပြုပြီးတော့ပြင်းအား 5.3 ဆင့်ရှိတဲ့ငလင်းလုတ်သွားခဲ့ပါသေးတယ်။အခုလက်ရှိအချိန်ကျတော့ဂျပန်အစိုးရ NHK သတင်းဌာနရဲ့ပြောကြားချက်အရသူတဦးတင်ဆုံး4ဦးပျောက်ဆုံးနေပြီး52ဦးဒဏ်ရာရရှိထားတယ်လို့သိရပါတယ်။အရှိတ်အတိုင်းရန်ကုန်အင်အားကြီးတိုက်ဖုန်းမုန်တိုင်းကြီးဟာဂီဘီချိတ်ကလာနေတဲ့အချိန်မှာပဲမုန်တိုင်းလမ်းကြောင်းပေါ်ကလူတွေကိုပေးလို့ရချက်ချင်းရှောင်ရှားကြဖို့အစိုးရကအစောပိုင်းကတည်းကတိုက်တွန်းထားတာပါ။မကြုံစိုးလောက်အောင်စတင်တဲ့မိုးရွာသွန်းနေတာကိုတိုင်တာတွေ့ရှိထားတယ်လို့လည်းမိုးလေဝသဌာနပြောခွင့်ရယူရှူကီကီဂျီဝါရာကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့လပိုင်းကတက်ခတ်သွားတဲ့တိုက်ဖုန်းမုန်တိုင်းကြောင့်လူနေအိမ်တွေပျက်စီးပြီးတော့လက်စစ်တအားတွေပါပြတ်တောက်ခဲ့ရတဲ့တိုကျိုမြို့အနောက်တောင်ဘက်ကအချင်းစုနဲ့မြေတွေမှာရောမြောက်ပိုင်းချိပါအရမှာပါမိုးတဲထားနေတာလည်းဖြစ်ပါတယ်။